COVID-19 ထပ်တိုးလူနာတွေကပြပခီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားနေသူနဲ့လည်းထိတွေ့မှုမရှိထားပဲ COVID ယောဂဖြစ်လာသူနှစ်ဦးရဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်10နာရီထုတ်ပြန်ချက်ထဲမှာတခွဲတီပြူလူနာ11ဦးထပ်တိုးလာတာကိုဖော်ပြထားပါဗျ။အဲ့ဒီထပ်တိုးလူနာ11ဦးတဲကလူနာနံပါတ်89နဲ့85ဟာပြပခီးသွားထားတဲ့ရာဇဝင်မရှိသလို COVID ယောဂဖြစ်ပွားသူနဲ့ထိတွေ့ခဲ့သူတွေမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်အရသိရပါဗျ။လူနာနံပါတ်89အသက်43နှစ်အရွယ်အမျိုးသားဟာ COVID-19 ရောဂါအတည်ပြုလူနာတွေနဲ့ထိတွေ့မှုမရှိဆိုတာနဲ့ပြပသူခီးသွွားရာဇဝင်မရှိလို့ဖော်ပြထားပေမဲ့ဒီလူနာဟာရန်ကုန်မြို့ကဟိုတယ်တစ်ခုမှာအလုပ်လုပ်နေသူဖြစ်ပြီးပြည်တွင်းခီးသွွားထားသူဖြစ်တယ်လို့ဗဟန်းမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာနီနီတော်က VOA ကိုပြောပါတယ်
။သူကပန်ပစိဖိတ်မှာလောက်တာပေါ့နော်။အဲ့ဒီမှာလည်းနည်းနည်းထိတွေ့မလားထင်တာပြောတာပေါ့နော်။အမားတို့ကတော့သိချာမသိဘူးလေ။သူကနောက်ကဟိုနယ်လေပြန်သွားသေးတယ်ပေါ့နော်။သူ့ပင်သားကယူပါလေ။သူ့မိန်းမကယူပါစီ။လူမျိုးတွေခီးသွွားတာတဲ့ပေါ့နော်။ပြည်တွင်းခီးသွွားပေါ့လေ။အဲ့ဒါလည်းရှိမယ်နဲ့။အဲ့ဒီရန်ကုန်မှာလည်းသူကသူတော့အလုပ်ဒီသွားတာပြန်တာတွေလည်းရှိမှာပေါ့နော်သိကြတော့ပြောလို့မရပါတော့အခုကလည်းတော်တော်များများကိစ္စတွေထွက်လာပြီဆိုတော့သူဘသူနဲ့အနီးကပ်ဆီးတွေ့ရလဲဆိုတာတော့အသေးစိတ်ကတော့ဆရာမတို့လူနာကိုလည်းမေးလို့မရသေးတာကြတော့လေသူကလည်းဝေဘာကြီးပို့တာပြီပေါ့နော်ဟိုတယ်မှာလောက်တာသိတယ်သူနေကိုခကြီးသွားတာသိတယ်အဲ့လောက်ပဲသိကြတယ်
ဒီလိုအခြေအနေမှာကျန်းမာရေးဌာနကညွှန်ကြားထားတဲ့အတိုင်းနေထိုင်ဖို့လိုပြီးပြည်သူတွေစနစ်တကျလိုက်နာမှသာဒီယောဂဖြစ်ပွားမှုကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာနီနီတော်ကအခုလိုဆက်ပြောပါတယ
်။အဓိကကတော့ကိုယ့်အကူလိုက်လိုင်းတိုင်းနဲ့အိမ်မှာပဲနေမယ်အပြင်တက်နိုင်တယ်များမထွက်ဘူးအိမ်မှာလည်းဒီဒီကြကြလေးစနစ်တကျနေကြမယ်မတ်တက်မယ်အပြင်သွားရင်အိမ်ကိုတယောက်ပဲကိစ္စရှိရင်ထွက်ပြန်တဲ့လူတွေကတော့အိမ်မှာပဲနေကြအဲ့လိုမျိုးလေးပေါ့နော်အလုံးလိုက်နိုင်တော့ဒီယောဂါကတော့ထိန်းချုပ်နိုင်တယ်လို့ထင်တာပေါ့နော်အခုကျတော့ဆီယမ်မလည်းသတိထားနေတာလူတွေတော်တော်များများဆီယမ်မတို့ဘက်ကဘယ်လိုပဲပညာပေးပေးပိုစတာလေးလိုက်ဝေဝေဟိုဟာပေါ့ဘယ်နိုင်နေလိုက်ကအကုန်လုံးဆီယမ်မကြီးဆီယမ်မတို့ဝန်ထမ်းတွေကဒီပဟန်းမှာတော်တော်များများလုပ်ပေးတယ်ရက်ကွက်အုပ်ချုပ်ရေးမှုတွေအကူအညီအကုန်လုံးတော်တော်များများလုပ်ထားတယ်ဒါမှဘယ်လိုပြောရမလဲဆိုလူတွေကဟိုလိုက်နာမှုအားနည်းတယ်လို့ပဲမြင်တာပေါ့နော်သူတို့လိုက်နာမှာပဲဆီယမ်မတို့အထင်ကြီးမှလေဆီယမ်မတို့ကပညာပေးရုံပဲရတယ်ဒီလိုလုပ်ပါဒီလိုနေပါပြောလို့ရတယ်ဒါမှလူတွေမလိုက်နာတာတော့တော်တော်ခက်တယ်
ဒီကနေ့မနက်10နာရီထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာယောဂဖြစ်ပွားသူ85ဦးအထိရှိထားပါပြီ။ယောဂဖြစ်ပွားသူအများစုက COVID-19 ယောဂအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိထားတဲ့နောက်ဆက်တွဲထပ်တွေ့လူနာတွေပဲဖြစ်ပါတယ်။ဒါပေမဲ့ခရီးသွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူနဲ့ထိတွေ့မှုရှိထားသူတွေကမဟုတ်ပဲအတည်ပြုခံထားရတဲ့လူနာတွေလည်းထပ်တိုးလာတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်ဖက်အိမ်ပြန်မထွက်ဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူတွေကထပ်တလဲလဲသတိပေးနေတာပါ။တောင်ငုံမြို့နယ်ကုသရေးဦးစီးဌာနမှဒေါက်တာမြတ်သူဝင်းကလည်းညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာပေးဖို့တောင်းဆိုထားပါတယ်
။တနေ့ကလည်းတော့လောကမထွက်ကြတော့ကောင်းဆုံးပေါ့နော်။ဒါပေမဲ့ဖြစ်မနေဆိုရှင်လည်းဉာဏ်ထွက်တဲ့ဘောတော့တယောက်တည်းတော့ပဲသွားတာကောင်းနေတယ်။အဲဥစုလိုက်ဖွဲ့ပြီးတော့ဒီလမ်းလေးပေါ်မှာရှောက်သွားနေတာတော့တိတ်တော့မရှိတော့ပါဘူး။တော်တော်တော့နေသွားပါတယ်။ဒါပေမဲ့ကြံတော့ကြံနေသေးတာပေါ့နော်။ညွှန်ကြားချက်တွေကိုကျွန်တော်အတိအကျလေးလိုက်နာပေးဖို့ဆိုတော့ပိုကောင်းတာပေါ့နော်။ဟုတ်ကြပါတယ်။
ထတိုးလူနာနံပါတ်85ဖြစ်တဲ့တောင်ငုံမြို့နယ်မှာနေထိုင်သူအသက်89နှစ်အရွယ်အမျိုးသားဟာခရီးသွားရာဇဝင်နဲ့ယောဂဖြစ်ပွားထားသူတွေနဲ့ထိတွေ့မှုမရှိထားပေမဲ့လည်းတခွဲတီပြူလူနာဖြစ်ရတဲ့အကြောင်းရင်းကိုဒေါက်တာမြတ်သူဝင်းကအခုလိုခံမှန်းပြောဆိုထားပါဗျ။
သူတွေရှိတာကိုသူတွေမျိုးသားစုတွေကသူတို့အပြစ်ထွက်သွားလာလုပ်ကဲ့နေတဲ့လူတွေပါနေတာပေါ့နော်။အဲ့ဒီကတဖြစ်နိုင်တာပေါ့ကျွန်တော်တို့ဒါကခံမှန်းချက်ပဲပေါ့နော်။အဲ့တော့အဲ့ဒီဒီကလူမျိုးသားစုတွေကကျွန်တော်တို့ quality site တွေကိုပို့မယ်တချို့လည်းစေရုံတွေပို့တယ်ပေါ့နော်။အဲ့လိုကျွန်တော်တို့ကဒီကနေကဲတဲ့လူတွေကိုကျွန်တော်တို့ကကျွန်တော်ပြန်ပြီးစစ်ဆေးရမှာပေါ့ဒီမှာတက်ပြီးရှိနိုင်ပြီလေပေါ့နော်။ဟုတ်ကဲ့ပါ။
ထတိုးလူနာတွေများလာသလိုဒီလူနာတွေနေထိုင်ခဲ့တဲ့အိမ်နဲ့လမ်းရက်ွက်တို့ကိုပါအသွားအလာကန့်သတ်ပြီးထိတွေ့မှုရှိထားသူတွေကိုတိကျထားရှိပြီးစောင့်ကြည့်မှုတွေကိုပြုလုပ်နေကြတာပါ။မြမနှစ်တကူကာလမှာပြည်ရင်းမှာဒီယောဂဖြစ်ပွားနှုန်းတက်လာတဲ့အခြေအနေရှိနိုင်လို့ဒါတွေကိုထိန်းချုပ်ကာကွယ်ဖို့အတွက်အာဏာပိုင်တွေကဆောင်ရွက်နေခြင်းထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ညွှန်ကြားချက်တွေကိုလည်းပြည်သူတွေအနေနဲ့အတိအကျလိုက်နာဖို့ကအရေးကြီးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမီပေါင်း210မှာလူပေါင်း320ကျော်ကိုကူးစက်ခဲ့တာပါဒီယောဂကြောင့်သေဆုံးသူ33,000ကျော်ရှိခဲ့ပြီးယောဂသက်သာလာသူအရေအတွက်ဟာလည်း92,000ကျော်အထိရှိထားပြီးဖြစ်ပါတယ်ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ